အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရီပါဘလစ်ကန်ပါတီတွင်တမရလောင်းပနာမရွေးချယ်ပွဲမှုကိုတော့မနေ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။တောင်ကိုရီလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်တဲ့နီကီဟဲလီအနိုင်ရပါတယ်။ဒါဟာတော့2024ပါတီတွင်တမရလောင်းရှင်ပြိုင်ပွဲတွေမှာနီကီဟဲလီအနေနဲ့ပထမဆုံးအနိုင်ရတာဖြစ်ပါတယ်။2020ရွေးကောက်ပွဲတွေတုန်းကတော့တမရဂျိုးဘိုင်ဒန်ကမဲအရေးအတွက်62ရာခိုင်နှုန်းနဲ့အနိုင်ရခဲ့တဲ့ဝါရှင်တန်ဒီစီမှာတော့ဒီမိုကရက်တစ်ထောက်ခံသူအများစုနေထိုင်ပြီးတော့ Republican Party အဝင်အဖြစ်နဲ့စည်ရင်းပေးထားသူက23,000လောက်ပဲရှိတာပါပြီးခဲ့တဲ့သတင်းပတ်တွေတောင်ကိုရီလိုင်းနာပြည်နယ် New Hampshire နဲ့ Iowa ပြည်နယ်တွေမှာကျင်းပခဲ့တဲ့ပါတီပင်ပနာမသမရလောင်းရွေးချယ်ပွဲတွေမှာတော့သမရဟောက်ဒေါ်နယ်ထရန့်ကအနိုင်ရထားပြီးတော့ပြည်နယ်16ပြည်နယ်မှာမတ်လ5ရက်နေ့အင်္ဂါနေ့မှာတရက်ထဲကျင်းပမဲ့ Super Tuesday လို့ခေါ်တဲ့ပါတီတွင်းပနာမရွေးကောက်ပွဲတွေကျင်းပပြီးစီးတဲ့အချိန်ထိအနည်းဆုံးသူဆက်ပြီးတော့ရှင်ပြိုင်နေအောင်မယ်လို့ Nikki Haley ကပြောပါတယ်ရှင်။